ဒါကြောင့်ကြီးယိုစိမှုဖြစ်ခဲ့တဲ့ဂျပန်နိုင်ငံကဖူကူရှိမားနျူကလ িয়ার ဆက်ရုံအနီးဖြတ်တန်းသွားလာနေထိုင်ခွင့်ပိတ်ပင်ထားတဲ့ဖူတာဘာမြို့ရဲ့နေရာဒေသတချို့ကိုဗုဒ္ဓဟူးနေ့ကပြန်လည်ဖွင့်လှစ်ပေးလိုက်ပြီးဖြစ်ပါတယ်။2020ခုနှစ်တိုကျိုနေရာဒီအိုလံပစ်မြို့ရှုထိုင်လက်လည်တည်ဆောင်ရာလမ်းကြောင်းမှာဖူတာဘာမြို့ကိုထည့်သွင်းအပြီးအခုလိုဖွင့်လှစ်ပေးလိုက်တာပါ။ဂျပန်နိုင်ငံမှာ2011ခုနှစ်ကလုပ်ခဲ့တဲ့ငရင်နဲ့နောက်ဆက်တွဲဆူနာမီလိုင်တန်ခံခဲ့ရတဲ့အပြီးဖူကူရှိမားလျှက်စစ်တာအပေးနျူကလ িয়ার ဆက်ရုံကဓာတ်ရောင်ကြီးတွေရုပ်ဆင်းခဲ့တာကြောင့်အရင်ကလူပေါင်း9000ဝန်းကျင်နေထိုင်ခဲ့တဲ့ဖူတာဘာမြို့ကဒေသခံတွေဟာဘေးလွတ်ရအရက်ကိုမဖြစ်မနေရွှေ့ပြောင်းခဲ့ကြရတာဖြစ်ပါတယ်။အိုလံပစ်မြို့ရှိတိုင်ကိုဒီလမ်းကြောင်းအတိုင်းတည်ယူပြီးငရင်နဲ့ဆူနာမီတန်ကနှလန်ထူလာတဲ့ဒေသနဲ့နေရာဒီအိုလံပစ်တို့အကြားတသွေးတသားနဲ့ရှိတာကိုပြကျင်တာလို့လဲတိုကျိုအိုလံပစ်ဦးဆောင်ကျင်းပသူတွေကပြောပါတယ်။ဂျပန်အစိုးရဟာဖူကူရှိမာဒေသပြန်လည်နှလန်ထူလာတာကိုနေရာဒီအိုလံပစ်ကျင်းပစဉ်အတွင်းအထူးတလဲပြသဖို့ဆန္ဒပြင်ပြနေတာပါ။